ကဲတမတော်ကြီးဒေါက်တာမင်းစိုးခင်ဗျာတရားနဲ့ပတ်သက်လို့ရှင်အချို့ပေါ့ဆရာနော်လူများကအထူးသဖြင့်ငယ်ရွယ်စဉ်အချိန်တုန်းကအရန်ကိုကြိုက်ခဲ့ကြတာပေါ့ဒီတရားအချို့စားတာကကောင်းတာတချို့ရှိတော်လဲပဲများသွားလို့ရှင်လွန်သွားလို့ရှင်တော့ဆရာကြီးဒီကျက်မကြီးပြဿနာတွေတက်နိုင်တယ်လို့နောက်ပိုင်းမှာကျွန်တော်တို့သိလာကြတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီအချို့တက်ရဲ့သဘောတဘာဝနဲ့လွန်သွားလို့ရှင်ပေါ့နော်ဖြစ်နိုင်တယ်ဒီကျက်မကြီးဆိုးကျိုးတွေကိုစပြီးတော့ရှင်းပြပေးပါလား
အဲ့အချို့တက်လို့ခေါ်တဲ့တရားကျတော့အစာအုပ်စုအဓိကအစာအုပ်စုသုံးခုရှိတာပေါ့နော်အဲ့မှာဆိုရင်ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကက်စီတက်ကအတာရက်လို့ခေါ်တဲ့ပရိုတင်းရယ်အစီဒက်လို့ခေါ်တဲ့ဖက်တဲ့အဲ့သုံးမျိုးထဲမှာအချို့တက်ကကျတော့ကက်စီတက်ကာဘိုဟိုက်ဒရိတ်ထဲမှာပါပါတယ်သူတို့ကကိုယ်ခန္ဓာအတွက်တော့လိုအပ်တယ်အထူးသဖြင့်ဘုံတော့နဲ့ကြွက်သားတွေအတွက်အဓိကစိုင်းပြီးတဲ့အရာပဲဖြစ်ပါတယ်ဘုံတော့ဆိုလို့ရှိရင်တကြားကိုအဓိကထားပြီးအသုံးပြုရတာပေါ့ဒါမျိုးလည်းပဲကျန်စေးလူမျိုးဆိုလိုမျိုးပဲကြတဲ့လွန်ခဲ့ွားတဲ့အခါကြလို့ရှိရင်ပိုရှင်ရဲ့တကြားတွေကအတဲရနေပြီးတော့အစီတက်ကိုတောင်းပြီးလိုက်ဆိုတဲ့အခါကျအစီစုပုံကောင်ဖြစ်စေတယ်။နောက်ရေရှိတကြားတဲ့များတဲ့အခါကြလို့ရှိရင်တကြားတဲ့နည်းအောင်ဆိုပြီးကိုခန္ဓာနေပြီးတော့တန်ခရက်လို့ခေါ်တဲ့အင်္ဂါစိတ်ပန်းကနေပေါ့အင်ဆူလင်ပုံမှုသွားထုတ်ရတယ်။အဲ့ဒီအင်ဆူလင်ကများများထုတ်ရတာပေါ့ထုတ်တဲ့အခါကြလို့ရှိရင်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတကြားတဲ့ကရေရှိမှများလာတဲ့အခါကျရင်စီးကျူသွေးကျူရောဂါတွေဖြစ်နိုင်ပါတယ်။နှလုံးသွေးကြောဖြစ်နေရောဂါလေးဖြစ်နိုင်ပါတိတ်ပြီးတော့တကြတဲ့တွေညားတယ်ဆိုလို့ရှိရင်အုန်းနောင်တွင်းမှာသူက free radical လို့ခေါ်တဲ့အစိတ်တောက်ဖြစ်စေတဲ့ဓာတ်ပစ္စည်းတွေစုပေါင်းစေပါတယ်။တက်စာကြလို့ရှိရင်မှန်ညာမီဖြင်းရင်တော့တစ်ခုမြင်နေနိုင်တဲ့စွန့်ရင်ချန်ဆင်းတာစိတ်ချင်းချုံနိုင်မှုကိုဖြစ်စီယူရင်းစေတာအဲ့ဒါတွေကိုဖြစ်စေတတ်ပါတယ
်။ဟုတ်ကဲ့ဆရာနောက်ထပ်ရောရှိသေးလားဆရာဒီတကြတဲ့လွန်ကဲစွာသုံးဆွဲမိတဲ့အတွက
်ဒီကိုနေတဲ့ကြကြားတွေဟာဝမ်ပိုက်မှာစုတဲ့အခါကျရင်သူကဘိုက်ရွှဲလာတာပေါ့နော်အဲ့ဒီဘိုက်ရွှဲလာပြီးတဲ့အခါကျတော့အဲ့ဒီတက်ဘိုက်ရွှဲတဲ့ဂျူရီယာဆိုလို့ရှိရင်နှလုံးသွေးကြောချင်းရောဂါနဲ့ဆက်ဆက်ဆက်ကြွားလာရှိတယ်နောက်တစ်ခုကအသားအောက်မှာကြကြားတွေသွားပြီးစုပုံတယ်စုပုံတဲ့အခါကျလို့ရှိရင်ဒီအရေးကြားပြည့်အသက်အရွယ်ကြီးရင်လာတဲ့အသားရည်ဖြစ်စေတာပေါ့အသားရည်ဖြစ်ပြီးလွယ်တယ်နောက်တစ်ခုကကျတော့ကြွက်သားမှာဆိုလို့ရှိရင်တော့တကြတဲ့ကိုတော့အဓိကသုံးတာလေအဲ့တော့ခုနလိုမျိုးပဲသူအသုံးရလာတဲ့အခါကျလို့ရှိရင် periodically ထွက်လာမယ်ထွက်လာတဲ့အခါကျရင်သွားသားကိုလည်းအနည်းငယ်ထိခိုက်ကျစီးမှုတွေတော့ဖြစ်နေတယ
်ဟုတ်ကဲ့ဆရာနောက်ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့ခုနကဒီမှတ်ဉာဏ်ကြတာအပြင်ပေါ့နော်တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်နေတာရောရှိသေးလား
ရှိပါတယ်အဲ့တကြအသုံးလိုက်တဲ့ဆိုလို့ရှိရင်သူနောက်ဆုံးသူ့ဒီပနာလောက်ထားတာတွေရပါနော်တခြားခါလည်းပဲတော့ဆယ်လန်တဲ့အနိဒင်ရှိတယ်ဆိုပြီးတော့လည်းပဲပြစ်စီလာ။ဘာကြောင့်လဲဆိုတဲ့အခါကျတော့စိတ်ကြားတက်ညံ့စားလို့ရှိရင်ဘာဖြစ်လာလဲဆိုတော့အုံအောင်တွင်မှာဟိုစိတ်ကိုမြင်တက်စေတဲ့စီရိုတော်နင်လို့ခေါ်တဲ့ဓာတ်ထွက်လာ။အဲ့ဒီဓာတ်ကလူစိတ်ကိုမြင်စေတဲ့အခါကျတော့ဆွလန်းမှုဖြစ်စေတာပေါ့။နောက်တစ်ခုကဒိုပမင်းလို့ခေါ်တဲ့ဓာတ်တွွားလာ။အဲ့ဒိုပမင်းကကျတော့အချို့ကိုထပ်ပြီးတော့စားသုံးဒိုစိတ်ဖြစ်အောင်တဆုံဆုံပေးတာပေါ့။အဲ့ခါကျတော့အဲ့စိတ်ဖြီးပြီးတဲ့သူတို့ကအချို့တက်ကြားတက်ကိုစာတုံးပြရတဲ့ပြန်နဲ့ဆက်လက်စာတုံးလူစီဖြစ်ပေါ်လာပြီးတော့သိမထင်းတဲ့လောကနဲ့စာတုံးလိုက်အခါကြလို့ရှင်ကိုခန္ဓာလေးတင်ပို့ပြီးတက်တာတည်းတွေ့ရှိနိုင်ပ
ါဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဆိုးကျိုးတွေများတာပေါ့ဆရာနော်လွန်သွားလို့ရှင်အဲ့တော့ဒီနေရာမှာအဆိုးဆုံးဆရာစပြောခဲ့တဲ့ခုနကဒီအဝလွန်ခြင်းပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဆရာရဲ့ဒီအသေးစိတ်လေးနည်းနည်းဖြစ်ပုံဖြစ်နေလေးရှင်းပြပေးလို့ရမလား
ကိုခန္ဓာအတွက်ကလိုအပ်တဲ့ကျိုးတဲ့ဒါတဝင်သွားတဲ့အခါကျလို့ရှင်သူ့ကိုခန္ဓာသုံးပြရတယ်အဓိကတော့ပြက်သားဒီမှာရအသေးမှရပါဖြစ်ဖြစ်ပြတာပေါ့အဲ့တော့ဟိုကိုလည်းလှုပ်ရှားမှုတွေလုပ်မယ်ဆိုလို့ရှင်လှုပ်ရှားသွားလာမှုတွေလုပ်မယ်ဆိုရင်တော့ဒါတကတော့လောင်ကျုံပြီးတော့ပြက်စီးသွားတာဒါပေမဲ့လို့လည်းပဲအဲ့လိုမျိုးအချိုးသားတာများတယ်သူတပြင်အချိုးရည်တွေတောက်တာများတယ်ဟုတ်ဟိုအားရှိအချိုးရည်တွေအဲ့ထက်မှဆိုလို့ရှင်လည်းတော့သာမန်တကြားတဲ့အစ200လောက်ပို့ပြီးတော့ချိုစီတဲ့စက်ပစ္စည်းတွေပါတာပေါ့အဲ့လိုမျိုးငါစာတုံးမိမယ်ဒါမျိုးကိုလည်းလို့ဆောင်မှုလည်းနည်းမယ်ဆိုလို့ရှိရင်အဲ့ပူနေတဲ့ကြကြားတွေကအသင်းအနေကြတဲ့အခါကျတော့အစီတက်ကိုသူကကြောင်းပြီးအဲ့ဒီအစီတရားအသင်းကနေကြောင်းပြီးသွားတဲ့အခါကျတွေးသေးကိုရောက်သွားသူကိုဆွတ်လိုက်ပြီးတဲ့အခါကျလို့ရှိရင်ဆွတ်နေပြီးတော့ကိုခန္ဓာနှံ့သွားတဲ့အတွက်ကြောင့်ဂျီစီလာကကျွန်တော်သွေးကြောတွေမှာဟိုတန်ပိုက်လုံးတွေမှာတန်ကြီးတက်တယ်လို့ပေါ့အစီကျိုးတွေတက်ပြီးတဲ့အခါကျရင်သွေးကြောကျင်းတဲ့ရောဂါတွေဖြစ်စေတယ်။အမှနှလုံးကိုသွားတဲ့သွေးကြောကို မှာပေးဆိုတယ်ပြောလို့ရှိရင်နှလုံးပြောချင်းတဲ့ယောဂနှလုံးချက်သားတည်သွားနိုင်တဲ့ယောဂပေါ့နော်ဟာအဲ့လိုခေါ်တဲ့နှလုံးယောဂဖြစ်နိုင်တယ်ပြီးတဲ့အခါကျလို့ရှိရင်တခြားခြေတို့လက်တို့သွားတဲ့ကြိုးကြော်တွေပိတ်တယ်ဆိုလို့ရှိရင်လည်းခြေလက်ပုတ်တာတို့အုံနောက်ကိုသွားတဲ့ကြိုးကြော်ပိတ်တယ်ဆိုလို့ရှိရင်လည်းဈေးဖြန်းတာတို့ကြောက်ကွက်ကိုသွားတဲ့ကြိုးကြော်တွေပိတ်တယ်ဆိုလို့ရှိရင်လည်းကြောက်ကွက်ဖြစ်စီတာတို့နောက်ဘက်ကသွေးဖီယာကိုတက်စီတဲ့ hypertension လို့ခေါ်တဲ့ပြူလိုရောဂါဖြစ်စီတာတို့အဲ့လိုမျိုးတွေအစီအစံများစီပြီးတော့ဖြစ်စီပါတယ်။ဒီတဲ့ခါကျလို့ရှိရင်ဒီ one type အဖတ်မှာလည်းအစီအစံတွေစုပုံပြီးတဲ့ခါကျလို့ရှိရင်လည်းပိုက်ဆွဲလာတာပေါ့။အဲ့ဒီအစီစုပုံပုံများတဲ့လူတွေဟာဒီခုနပြောတဲ့နှလုံးကြိုးကြိုးချင်းတဲ့ယောဂါလေးဖြတ်တဲ့ယောဂါအဲ့လိုမျိုးတွေဖြစ်ဖို့လားလာပုံများပါ
။ဟုတ်ကဲ့ဆရာတော့အခုလိုဒုက္ခမရောက်အောင်ပေါ့နော်လွန်ကျွမသွားအောင်တရားပေါ့နော်ဘလောက်ပမာဏအထိကကျွန်တော်တို့ဒီခန္ဓာကိုယ်ကနေလိုအပ်တဲ့အနေထားဖြစ်လေအဲ့ဒီချက်ကြော်ပြီးတော့မစားသုံးသင့်ဘူးလေပေါ့ဆရာနော
်အမေရိကန်နှလုံးရောဂါကုသမှုဆိုင်ရာအဖွဲ့ကြီးကသတ်မှတ်ပေးထားတာကတော့ဒီနေ့တောင်အများဆုံးစားနိုင်တဲ့တရားပမာဏကိုအမျိုးသားတူအတွက်ဆိုလို့ရှိရင်36ဂရမ်အမျိုးသမီးတူအတွက်ဆို20ဂရမ်ဆိုသတ်မှတ်ထားပါအဲ့ဒီပုံပြီးစားရင်တော့ခုနကျန်းမာရေးကြေညာရေးဖြစ်စေနိုင်တယ်လို့ဆိုပါအဲ့တော့ခမဲဒီပမာဏကိုပြောရမယ်ဆိုလို့ရှိရင်သတိအသေးပေါ့အဲ့ဒီလက်ဖက်ရည်စုံသတိအဆလို့ရှိရင်တခြားပမာဏ4ဂရမ်ပါတယ်အဲ့တော့အမျိုးသားတူအတွက်ဆိုလို့ရှိရင်36ဂရမ်ဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်စွန့်တဲ့တနည်းတနည်းပို့မစားသင့်ဘူးအမျိုးသမီးဆိုလို့ရှိရင်တော့မားစွန့်တဲ့ပို့ပြီးတော့မစားသုံးသင့်ဘူးဆိုပြီးတော့သတ်မှတ်ကြရန်ထားပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ